သမနာဥဝင်းမြင့်နိုင်ငံတော်တမင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့အပေါ်တရားဆက်ဆိုထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးနေတာမှာဥဝင်းမြင့်ရဲ့အမှုတစ်ခုနဲ့တော်ဆန်းစုကြည်ရဲ့အမှုသုံးခုကိုဒီနေ့စစ်ဆေးပါတယ်တော်ဆန်းစုကြည်ကိုဆွဲထားတဲ့အမှုနှစ်ခုအတွက်သူ့ရဲ့ရှင်းနေတဲ့ဘက်ကတက်တေကိုပြန်လာမေးတဲ့မေးခွန်းတွေအပေါ်တစ်ဖက်ကတောင်းဝတ်တာကြောင့်မေကွန်မင်းမြန်ခွင်ရအောင်အထက်တရားရုံကိုတင်ပြသွားဖို့ရှိတယ်လို့ရှင်းနေတယ်ကပြောပါတယ်ဒီကနေ့အမှုစစ်ဆေးမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်လာတဲ့တင်းကိုတော့မဆွမွန်ကပြောပြပါမယ်ခင်ဗ
ျနိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ထောင်းဆန်းစုကြည်ပေါ်မှာဆွဲချက်တင်ထားတဲ့အမှုတွေကသုံးမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုန်တွင်းကုန်ဥပဒေပုံမှန်8နဲ့ဆက်သွယ်ရေးဥပဒေပုံမှန်69လို့စတဲ့အမှု3ခုနဲ့သမရဥဝင်းမြင့်ပေါ်မှာတရားစွဲဆိုထားတဲ့ပြည်နယ်စီမံခန့်ခွဲမှုပုံမှန်25တို့အတွက်နေပြည်တော်ကတည်တဲ့အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးပါတယ်။ပို့ကုန်တွင်းကုန်အမှုနဲ့ဆက်သွယ်ရေးအမှုတို့ကိုစစ်ဆေးတားနာလာမှာတော့ရှင်းနေတဲ့ဘက်ကပြန်လည်မေးခွန်းမေးတာကိုတစ်ဖက်ကကန့်ကွက်ခဲ့တာကြောင့်မေးခွန်းမေးမြန်းခွင့်ရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့ရှင်းနေဦးကြည်ဝင်းက VOA ကိုပြောပြပါတယ
်။ဒီနေ့ကမေးခွန်းတစ်ခုမေးလိုက်တာမှာဟိုဘက်ကလည်းအစိုးရကန့်ကွက်တာပေါ့နော်။ဆက်သွယ်ရေးဥပဒေကမလာကြမှာဆွဲတာလေစစတော့ကဖေဖော်ဝါရီလတစ်ရက်နေ့ကပြီးတဲ့ဟာကိုမတ်လတစ်ရက်နေ့ကျမှတလားကျော်ကျမှထပ်ဆွဲထပ်ဆက်တာဒါဟိုကလည်းအကြောင်းရအတူပဲဒီပုံဝင်ပင်ကုန်ဆိုပေမဲ့ဒီကတော့ဆက်သွယ်ရေးစက်ဒီပဲဒီကတော့ဥပဒေပုံက60ခုဆိုတာကဒီဝန်ဆောင်မှုလုပ်ငန်းတွေလိုင်စင်ပေးထားတာတွေဆက်သွယ်ရေးလုပ်ငန်းတွေလုပ်တာလုပ်ငန်းတွေဆိုင်တာဒီကောလစီနဲ့မဆိုင်ဘူးစီဝါဖူတန်ကဝန်ကြီးဌာနပြန်ကြားစာတွေကိုကိုးကားပြီးတော့ကိုကဒီကိုမေးပြီးတော့ဒီအဖို့ကိုလို့တော်ဆန်းစုကြည်ကိုဆက်ပြီးဦးပုံမှန်69နဲ့တရားစွဲလို့မရဘူးဆိုတာသိတယ်လားလို့တရားစွဲရအကြောင်းမပေါ်ပါဘူးလို့မြင်အဲ့ဒီကောင်ကတန့်ွက်တယ်အဲ့ဒါလည်းပဲကိုရောကတန့်ွက်တာကိုကမတန့်ွက်ရတဲ့ဥစ္စာကိုပြောပြီးတော့ဆရာတော်ကပြုစာကိုအစင်းနဲ့ယုံကြည်ကိုပြင်ဆင်မှုတက်တယ်လို့တရားရုပ်ကိုလျှောက်တော့တရားတကြီးကိုကျွန်တော်တရားကြီးလည်းရပါတယ်လျှောက်ခွင့်ပြုပါတယ်ဒီမျိုးကမျိုးကိုရှိတယ်တရားခံဘက်ကရှိတယ်ပြန်လာမျိုးကိုကြီးကြီးမျိုးကိုမျိုးဆိုမျိုးကိုရှိတယ
်ဒီမျိုးကိုမျိုးကိုရဖို့ကိုအထက်ယုံတွေကိုဆက်လက်တင်ပြသွားမယ်လို့ရှင်းနေဦးကြည်ဝင်းကပြောတာပါတဘာဝဘေးရမြေစီမံခန့်ခွဲမှုဥပဒေပုံမှန်25ကိုချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုအတွက်လည်းဒီကနေ့စစ်ဆေးပါတယ်ဒီမှုမှာတော့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကအမှုရဲတရဲတဲ့ဖြစ်ပါတယ်ဒီမှုအတွက်ကတော့တစ်ဖက်ကနေတင်ပြလာတဲ့တရလူပြတပ်တွေကိုပဲစစ်ဆေးတာတွေလုပ်ခဲ့ပါတယ်။ဒီကနေ့မှာတော့အမှုစုစုပေါင်း၄ခုအတွက်တရလူပြတပ်တွေ၁၀ရောက်နှီးပါးလောက်ကိုစစ်နေခဲ့ပြီးတော့နောက်ထပ်ကြံနေသေးတဲ့သူတွေကိုနောက်အပတ်စဉ်ဒီမှာလုံးမဲ့လာမဲ့ဇူလိုင်လ၅ရက်နေ့ရုံးချင်းမှာစစ်မေးသွားမှာဖြစ်ပါတယ်။စစ်မေးတာတွေနဲ့ပတ်သက်လို့ရှင်းနေဦးကြည်ဝင်းကအခုလိုပြောပြပါတယ
်။တယောက်ကစစ်တပ်ကဘူးဝီနောက်တယောက်ကအဲဒီသဘူဒီရီရက်ခံမှုဟိုတကြက်လာဖွင့်တာကိုသူကလက်ခံဖွင့်နေသူပြန်နေအရင်တော့တက်ပြီးပြီတော့ပြန်နေတက်ပြီးဆရာလောက်ရှိတာဟုတ
်ပြီးခဲ့တဲ့ဇွန်လ14ရက်နေ့တနင်္လာနေ့ရုံးကြီးလုံးကလည်းဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကသုံးခုကိုပထမဆုံးစတင်ကြားနာခဲ့ပါတယ်ဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုသုံးခုကတရားလိုတွေဖြစ်တဲ့ရဲမှုကြည်နည်းနဲ့ရဲမှုမြင့်နိုင်တို့ကိုအရင်ရုံးကြီးမှာတော့စစ်ဆေးခဲ့ပါတယ်ဒီကနေ့စစ်ဆေးမှုတွေမှာတော့တစ်ဖက်ကတင်ပြချက်တွေကိုအကောင်းဆုံးခုခံခြေပနိုင်ခဲ့တယ်လို့အတန်အလန်မေးခွန်းတွေမေးတာမှလည်းအပြစ်ကင်းကြောင်တပ်တွေထူနိုင်လောက်တဲ့အထိတင်ပြနိုင်ခဲ့ပါတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းနေဒီဘက်ကပြောပါတယ်။ဒီကနေ့ရုံးချိန်မှာရှင်းနေဒီနဲ့တည်တံ့တွေ့ဆုံချိန်အတွင်းဒေါ်ဆန်းစုကြည်ကလက်ရှိမြန်မာနိုင်ငံအတွင်းမှာကိုဗစ် -19 ဖြစ်ပွားနေမှုနှုန်းပေါ်မှာရှင်းနေဒီကိုမေးမြန်းခဲ့ပါတယ်။အခုလက်တလောကိုဗစ်ကံရောဂါကူးစက်သူတွေတိုးလာနေတဲ့အပေါ်မှာဒေါက်ဆန်းစုကြည်အနေနဲ့အထူးစိုးရိမ်ကြောင်းနဲ့ပြည်သူတွေကြမ်းပါဖို့နဲ့ကိုဗစ် -19 ကူးစက်မှုကာကွယ်ရေးစည်းမျဉ်းတွေကိုအသေးချာလိုက်နာကြဖို့ကိုလည်းရှင်းနေအဖွဲ့ကနေတဆင်မှားကြားလိုက်တယ်လို့ရှင်းနေဒေါ်မင်းမင်းဆိုကပြောပါတယ်
ကိုဗစ်နဲ့ပတ်သက်ပြီးတော့မှတော့အကုန်လုံးကိုခရီးသက်ဆိုင်နေကြဖို့လေအဲ့ဒါတော့မှားပါတယ်ရှင်ပြည်သူတွေအတွက်ကိုလေသူတားဆိတ်ပုံနေပါတယ်ကိုဗစ်နဲ့ပတ်သက်ပြီ
းဒေါက်ဆန်းစုကြည်ဟာအခရီးလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နိုင်ငံတော်လျှို့ဝှက်ချက်ပေါကြားမှုဥပဒေပုံမှန်31ခန်းငယ်ပို့ကုန်တွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခါခွဲတို့အပြင်တဘာဝဘေးရနေစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှုနှမှုစုစုပေါင်း9မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင်
ဆက်စုံပြောပြခဲ့တာပါခင်ဗျာ